ရင်ပြည်နယ်ဖားပွန်ခရိုင်ဒေသကမူထရခရိုင်မှာမြန်မာစစ်ကောင်စီအခြေစိုက်စခန်းတစ်ခုကိုဒီကနေ့အစောပိုင်းမှာကရင်အမျိုးသားအစည်းအရုံးရဲ့ကျေးရနယ်လေတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့ကြောင်းကရင်ယူကပြောပါတယ်စစ်ကောင်စီရဲ့အဓိကစစ်စခန်းကိုတိုက်ခတ်တာမှာထိခိုက်ကြဆုံးမှုတွေရှိခဲ့ပေမဲ့ဒေသအသီးပြုလို့တော့မရသေးပါဘူးဒီကြောင့်အပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတ
လွေမြစ်ဘေးမှာစခန်းချထားတဲ့မေခါထစစ်ကောင်စီစခန်းကြီးတစ်ခုကိုမတ်လ28ရက်နေ့မနေ့က KNL တပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုပြီး KNU ကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့ KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖလိုကလဲစေးကအခုလိုပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်တို့လည်းပဲမြင်ရင်သတင်းရရတာပေါ့နော်ဟိုမနေ့6နိုင်လောက်ကဟိုစခန်းကြီးစပြီးတော့ကိုပြင်တော့မကြဘူးလို့ဟိုစခန်းပိတ်ပန်းရရှိတာပေါ့နော်အဲ့လိုပဲကျွန်တော်မြင်ရင်သတင်းရသိရှိရမှာပေါ့ဟုတ်ကဲ့ဒီပညာလည်းပဲတိကျကြံရနဲ့ပါပြီးရရှိလဲဘလို့ဆုံးရှုံးမှုတွေရှိတယ်လဲဆိုတာတော့ကျွန်တော်တို့ဟိုကျင်းနေတော့တက်မဟာကကျင်းနေကတော့မလာဘူးဖြစ်နေတာပါဘာလဲ
ပြီးတော့ကွေတက်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမုံကတော့ဒီစကမ်းဟာစီရေးရအရေးပါတဲ့စကမ်းတစ်ခုဖြစ်တယ်လို့လည်းဆိုပါတယ
်အဲ့ဒီကောင်ဒီမနေ့6နာရီ PNL တက်မဟာဖွဲ့နဲ့ပူအောင်ဖွဲ့ပေါ့နော်ဝင်ရောက်တိုက်တဲ့ခါကျမှစကမ်းကိုမနေ့50လောက်တိုက်ပွဲဖြစ်ပြီးတော့စကမ်းကိုရရှိသွားတာပေါ့အစကောင်မီဟိုမီရှုပ်ဖြစ်စီခဲ့တယ်လက်လက်လေးလေးများရတယ်အရန်လူအင်က40လောက်ကျဆုံးတယ်ဒီကကဘယ်လောက်ရေးပါလဲစံလူမြင့်ရှိခံအနောက်ချမ်းကိုသုံးမိုးနိုင်တဲ့ဟိုစခန်းတစ်ခုပေါ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီအင်ကအမှုတုစခန်းလည်းအင်ကကြီးတယ်လေအဲ့ဒီနေရာပင်နိုင်ဟိုရှည်တန်းပင်နိုင်စခန်းလို့ပြောနေတယ်အဲဆိုတော့အဲ့မှာပဲလူငယ်အားစုတယ်ပြီးရင်အင်ကနေပဲစီတောင်းထွက်တာနေတာအဲ့ဒီပင်မစခန်းပေါ့ရှိတိုင်းရဲ့ပင်မစခန်းပြူဟာဂုံးပုံမျိုးပေါ့အဲ့ဒီညာဝင်တဲ့တော့သူတို့အထင်ညာပ
ါခိကိုက်တေဆုံးမှုတွေနဲ့ပတ်သက်လို့တီးခြားအတီးပြုတ်လို့မရသေးသလို KNU ရဲ့တိုက်ခိုက်မှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူးဒီစခန်းဟာတန်လွင်မြစ်ပေါ်မှာလုံမဲ့ရေကာတာစီမံကိန်းတွေလုံနိုင်ဖို့နယ်စပ်မှာအရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့လည်း KNU ရဲ့ဒုတိယပြန်ကြားရေးတာဝန်ခံဖတူကလေးစေးကတော့ပြောပါတယ်
လူကနေစားဖိချုပ်မှုတွေရေးပါတယ်လို့ပဲကျွန်တော်တို့ဒီမှာနားလည်တယ်။အဲဒါတော့စီရီယာဒီထက်ယူစီကဘာလို့ရှိလဲဆိုတော့ကျွန်တော်ဒီနေရာသိကြနားမယူ။အဲဒီစခန်းကကျွန်တော်တို့ဘန်နပလောဘူဌာနကျင်းချပါပြီးနောက်ပိုင်းမှာ90နဲ့ဒီ95လောက်မှလာပြီးတော့ဒီထားတဲ့အခြေချခဲ့တာပေါ့။ဟုတ်အဲဒီချိန်တော့အဲဒီလိုများလာတဲ့စခန်းက90နှစ်လောက်ကလေးကကျွန်တော်တို့ကတော့ကံမှန်ကြည့်ပါကကျိုးရည်ကတည်းကရှိတယ်။အဲရေဒီလိုမျိုးရေမြန်မာရေတောင်းတဲ့ပေါင်းတော့ဆက်လက်နေပုံပါကြီးအဲ့ဒီဆောက်ဖို့ဒီနိုင်ငံရဲ့မြန်မာဒီနဲ့အဲအောက်ဒီထဲမှာရှိတဲ့ဓာတ်ငွေစုတွေကပါရှိတယ်။အဲဒါကြောင့်မို့ဒီကရတီဆောက်ဖို့ပဲစူပါရေးဆိုင်ရာယူပါတယ်လို့အဲကျွန်တော်တို့ဒီလိုပဲနားလည်တယ်
မေခါထစစ်ကောင်စီစခန်းဟာတန်လွင်မြစ်ပေါ်မှာဖြတ်တန်းသွားလာနေတဲ့အရက်သားလေတွေကိုရိတ်ခါတောင်းရမ်းတာချင်းချောက်ပစ်ခတ်တာတွေလုပ်လို့ရှိတဲ့စခန်းတစ်ခုဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် KNU ထိန်းချုပ်နေမိတဲ့ကစစ်ကောင်စီရဲ့စခန်းကြီးတွေကစခန်းငယ်တွေပါအပါအဝင်စခန်း10ခုလောက်ကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဖျက်ဆီးသိမ်းပိုက်တာတွေလုပ်ခဲ့တဲ့အထက်မှာတိမူထစခန်းနဲ့တေဘဘိုးစခန်းတွေဟာစစ်ကောင်စီအတွက်လက်နက်ကောလူရင်အားကောဆုံးရှုံးမှုတွေများတဲ့စခန်းတွေဖြစ်ခဲ့ပါတယ်။အခုမေခါထစခန်းကလည်းလူရင်အားများတဲ့စခန်းတစ်ခုလည်းဖြစ်ပါရဲ့ရှင်။